ရောကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးရောဆွေးနွေးခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ရင်းခွင့်ပေးပါတယ်အဲ့ဒီမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလှုပ်ပြီးမကြခင်မှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူတို့ရဲ့မီဒီယာပေါ်သဘောထားအတော်နားလည်ရခက်တဲ့အခြေအနေမျိုးလို့ပြောမှလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course 600
ကျွန်တော်တို့လက်စားမခံဘူးဒီထားပါလိမ့်မယ်လွတ်လာတဲ့အကျဉ်းသားတွေထဲမှာသတင်းသမား6ယောက်ပါမှတ်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်။အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတော့စစ်ကောင်စီကအကြောင်းတစုံတရာမပြပါဘူး။ထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရလဲဆိုတော့သူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်။အကြောင်းမဲ့ဖမ်းထားရလဲဆိုတော့ပေါ်လွင်ပါတယ်။အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာတော့အဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်။တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကျံဖက်ဖိနှိပ်မှုတွေကိုပုံမှန်အခြေအနေပြအောင်လုပ်ပြဖို့ကြိုးပမ်းနေတာဖြစ်ပါတယ
်။ဒါပေမဲ့တစ်ချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်။ဆိုတော့ဒါဘာကြောင့်လဲ?တကယ်တော့ဘာကြောင့်လဲဆိုတာတဲ့သတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေသလဲလို့မင်းရင်ပုံပြီးမှန်မယ်ထင်ပါတယ
်။ You know that the Tanta wants to impose its own narrative.And to control any kind of information.
ကောင်စီကသူတို့ပြောစကားသူတို့ narrative ကိုပဲတည်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်။သတင်းချက်လက်တွေကိုသူတို့ပဲထိန်းချုပ်ထားမယ်။သူတို့စစ်ပုတ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလိုလားကြပါဘူး။ဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်မပေးတာဖြစ်ပါတယ်။ဒီချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတဲ့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်။ဒီနေ့ကိုစစ်ကောင်စီကသူတို့တင်းစားရှင်းလင်းပွဲကိုဖိတ်တယ်။အဲဒီမှာသူတို့ကခရဲညူနဲ့လုပ်တဲ့ငင်းငယ်ဆွေးနွေးမှုနဲ့ကုံစင်းလုံးတက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်။စစ်ကောင်စီကမေးစီခြင်းနဲ့မေးခွန်းတချို့ကိုလည်းမေးပါတယ်။ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ကတင်းစားရှင်းလင်းပွဲမှာမေးခွန်းမေးုံနဲ့ပဲအဖမ်းခံရတာပါ။အန်ယူဂျီကိုလူလားထောက်ခံသူတွေလည်းမဟုတ်ပါဘူး။စစ်ကောင်စီကိုစန့်ကျင်တဲ့အကြမ်းဖက်အဖွဲ့စုတွေအုပ်စုတွေနဲ့လည်းမပတ်သက်ပါဘူး။တင်းစားရှင်းလင်းပွဲမှာမေးခွန်းမေးရဆိုတာပဲဥချူရစနစ်ပဲကျင်သုံးကျင်သုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လဲဒီလိုပဲမေးကြပါရဲ့ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိချုပ်ထားတဲ့ information ကလွယ်ပြီးတခြားဘယ်သူမေးတာကိုမှဘလို့သတင်းမျိုးကိုမှတင်းကြီးမခံနိုင်ဘူးဆိုတာနှိမ့်ကွနေတာပဲဖြစ်ပါတယ
်ဒါမှတခြားလူတွေကရောယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လေးကိုဒါကသူတို့မစဉ်းစားဘူးလားမသိပါဘူး social media တွေပေါ့လေဒါလူမှုကွန်ရက်မီဒီယာတွေ Facebook တို့ Twitter တို့မှာလည်းပဲလူတွေကသတင်းဖြစ်ရတယ်ကိုအများအားတင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ဖတ်နေကြတာပဲခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့ကနိုင်ငံစီရင်ပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား
Well, it seems that the junta and the people who are currently in power in Nakedong
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေကြမှာပါ။အဲဒီတုန်းကလည်းအာဏာရယူထားတဲ့စစ်ဆေးရကသူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်။လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်။အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီ။စစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူး။ဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်။ဝါရပြတ်နေဆိုတာသိပါတယ်။ဒီမိုကရေစီတွေ့ကြုံဆယ်နှစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာတယ်လို့လူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီ။ဒါပြင်သတင်းမှသတင်းတူတွေကိုတံပြန်မှုအတွက်အမှန်ကိုစစ်စစ်တင်ပြနေတဲ့အရက်ဖက်ဖွဲ့စည်းတွေလည်းအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲပေါ်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းလင်းပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမင်းနေတဲ့လူတချို့လည်းတွေ့ရပါတယ်ဒီရင်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လန်ခင်းပေးတယ်လိုက်ညွှန်းညီတွေဖြစ်အောင်လုပ်ပေးတယ်အဲ့လိုလူတွေမေကွန်မင်းနေတဲ့လူတွေတွေ့ရပါတယ်သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျကြတယ်ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလန်းစုတွေပေါ့လေသတင်းသမားအစိမ်းမှန်တွေမဟုတ်ဘူးဆိုပြီးတော့သူတို့ဆုတ်ထရရတယ်အတူရောင်တွေဖြစ်တယ်လို့သတ်မှတ်ကြပါတယ်အဲ့ဒီလူတွေကဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
well it's it is obvious that it's very difficult to be a journalist in Myanmar and
ကိုစကောင်စီလဲအောင်မြန်မာနိုင်ငံမှာသတင်းသမားဖြစ်ဖို့ journalist တယောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါတယ်ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှတ်ပါတယ်ကျန်တဲ့သတင်းသမားတွေပို့လဲသူတို့မေးတဲ့မေးခွန်းကိုမေးပိုင်ဝင်မရှိပါဘူးခင်ဗျားပြောတဲ့လူတွေအပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်သူတို့ကလည်းတကယ်တော့စနစ်ရဲ့သားကောင်တွေ fittings of the system ဖြစ်နေရတာပါကျွန်တော်ကသူတို့ကိုအတုံးမချတဲ့သတင်းသမားတွေစစ်ကောင်စီဝါရဖြန့်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူးသူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်တကယ်ဆိုရတဲ့လူတွေကစစ်ကောင်စီနဲ့စစ်ဘုရားကြီးသာဖြစ်ပါတယ်ပေါ်ကြောင့်မြင်းမင်းအွန်လိုင်းနဲ့သူ့ရဲ့စစ်တက်ကလာတကယ်ပြဿနာများဆစ်စစ်တွေ real problematic people တွေဖြစ်ပါတယ်သူတို့လှုပ်ဆရာရှိတာလုံနိုင်တယ်လို့လုံနေတဲ့ journalist တွေပါဝါရပြတ်နေဆိုတာလဲစစ်အာဏာရှင်လက်အောက်လောရကန်ရတော့ဒါမျိုးတွေလည်းရှိနေဦးမှာဖြစ်ပါတယ
်အခုလှုပ်လိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းနောက်ပေါ့လေဒါတူရူကွန်ပျူတာလည်းပါဝင်ပါတယ်ဒါကဂျပန်အစွဲဖီအားကြောင့်ဂျပန်အစွဲဖီအားကိုကြောက်လို့ဆွတ်ပြေးရဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လားဟုတ်မှာပါဒါပေမဲ့ကြံတဲ့သတင်းထောက်တွေအတွက်ကတော့နိုင်ငံတော်အသိုင်းအဝိုင်းကလက်ပိုက်ကြည့်နေကြလားဖီအားမပေးရဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်တယ်တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကတော့ထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကတော့လွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့အဲ့ဒါဘာလို့ပြောလို့ပါလဲ
But we think that as reporters without borders that the international community must do more.pressure on Myanmar
and you know the data တင်းတောင်များအနေနဲ့ကတော့နိုင်ငံတကာအတိုင်းဝန်ဟာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြောင်မဲ့ဖွဲ့အခြေအနေကိုရပ်တန့်အောင်ပိုပြီးဖိအားပေးရမယ်လို့ယူဆပါတယ်ဒီလိုဖိအားပေးဖို့နည်းလမ်းတွေအများကြီးရှိပါတယ်မြန်မာစစ်ဘုတ်ချုပ်တွေအပေါ်တက်ခတ်ရေးယူမှုတချို့ကလောက်ကြပါတယ်ဒါပေမဲ့ဒါတွေကပုံမှန်ထိရောက်ဆူရှတဲ့တက်ခတ်မှုမျိုးဖြစ်ဖို့လိုအပ်နေပါတယ်နောက်တစ်မျိုးကတော့မြန်မာစစ်ကောင်စီနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေပါဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကျောင်းမဖွဲ့ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်တွေတာဝန်မကင်းတဲ့ဘောင်းဖက်တရားခံတွေဖြစ်နေတယ်ဆိုတာလဲသိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝန်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့ကတစ်ဖက်မှာမြန်မာစစ်ရာရှိတွေကိုအရေးယူတာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းဝန်းတွေနဲ့မြန်မာပြည်တွင်းကရက်စက်နှိကွမှုတွေနဲ့ပတ်သက်နေတဲ့ဘောင်းဖက်တရားခံတွေကိုလဲထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ
်။မီဒီယာလှလခွင့်နဲ့ပတ်သက်ပြီးမီးတင်နေတဲ့မိကွန်းတို့ကျွန်တော်စဉ်းစားမိလို့မေးပြစီအဲ့ဒါတော့ဘာလဲဆိုတော့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အဲ့ဒီတော့လည်းပဲသတင်းလွတ်ခွင့်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NLD အစိုးရလည်းပဲဆိုတော့ဒါပေမဲ့အခုခေတ်နဲ့စာမေးဆိုရင်တော့ဒါစီးကြတာကွာခြားနေတာပေါ့လေဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလွတ်လပ်ခွင့်ဆိုတာဟာအစိုးရစနစ်ဘယ်လိုဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိရဖြစ်ပါတယ်အဲ့ဒါကိုနှိုင်းယှဉ်ပြီးတော့လည်းညှင်းပြပေးပါလား
Cyber phenomenon is concerned. There is no evident difference between Myanmar and the rest of the world. Myanmar is a country with a people who is looking for democracy.
တရမီနီယာလလကွန်းနဲ့ပတ်သက်ရင်မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြားမှာကိုလက်မှုတော့မရှိပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါတချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူးနောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ်စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းချနေတဲ့သတင်းတောက်2ယောက်ရှိပါတယ်အခုအာဏာသိမ်းပြီး2နှစ်ကြာမှာအချင်းချသတင်းသမား62ယောက်ရှိနေပါတယ်အစ30ပုံများလာပါတယ်တိတ်ကွာပါတယ်ဒါပေမဲ့2017နဲ့အာနာပြန်မသိငင်2021အကြာမှာလေ press freedom ဒေသလွတ်ခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလဲတပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ writer သတင်းသမား2ယောက်အချင်းချခံခဲ့ရပါတယ်။ပြည်ထောင်ချခံပြီးလူငင်းွင့်မြာပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲဒီအတွက်မြန်မာနိုင်ငံဒီမိုကရေစီအစိုးရကပြည်ထောင်ချခဲ့တာပါ။အခုကမှ NUG အနေနဲ့ဒေသလက်ခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းနေမှာဖြစ်ဖြစ်ကဘာကိုပြတ်တော့ကျွန်တော်တို့ RSF ကတောင်းဆိုပါတယ်မြန်မာနိုင်ငံအနာဂတ်မှာပုံမှန်ကောင်းမွန်တဲ့ဒေသလက်ခွင့်တွေထွန်းကားဖို့ကျွန်တော်တို့မျှော်လင့်ချင်ပါတယ်ဒီနေ့မှာတော့စစ်ကောင်စီပြုတ်ကျမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းအနေနဲ့မေးချင်တာဖြစ်ပါတယ်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အပြည့်အဝထွန်းကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုတော့ဒန်နီယယ်ဒီအရှာပစီဝိဒိသာတို့ခလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ
For the while, I am quite pessimistic about the level of press freedom in Myanmar. You know, at the moment, Myanmar is ranked 176.
Hello, Myanmar. My name is Kalaku. In Sinta, the government is not interested in Myanmar. They are concerned about Myanmar. Shinibare. General, I said the press freedom index is not good. Kawama, the man named the Kalaku came in and machine the lapel of Suamaba. Yakuria sent up a shinibare. The man named Suama, Piaone the Mia, the Kalaku machine. Mao, Suro, Genoni. Sikonsi Piochavu, Tamamo, Sikonsiga, Dine, Anna Sulupu, Miolemava, Tamale, Dinulamu, Tungare, Demanane, Kilan.